bend but never break me, 'cause it only serves to make me more determined to achieve my final goal.
We need policies that help to keep women in the workforce and to address the unique barriers faced by female entrepreneurs, and they are unique.
မျိုးသမီးစီးပွားရေးစွမ်းဆောင်ရှင်တွေရင်ဆိုင်ရမယ့်အခက်အခဲတွေကိုဖြေရှင်းပေးမဲ့ policy တွေကိုချမှတ်ဖို့လိုအပ်ပါတယ်။ဒါအပြင်အမျိုးသမီးတွေအနေနဲ့အလုပ်ကိုင်းတစ်ဖက်မိသားစုတာဝန်တစ်ဖက်ယူနေရတာကိုလည်းပိုးအဆင်ပြေစေနိုင်ဖို့လှုံ့ဆော်ပေးရမှာဖြစ်ပါတယ်
။အဲ့ဒါကတော့သမ္မတဒေါ်နယ်ထရမ့်ကစီးပွားရေးလုပ်ငန်းမှာအမျိုးသမီးတွေအောင်မြင်မှုတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဝိုင်းဝန်းဖြေရှင်းပေးဖို့ကနေဒါနဲ့အမေရိကန်အမျိုးသမီးများစီးပွားရေးခေါင်းဆောင်တွေနဲ့ဆွမ်းဆောင်ပညာရှင်များဖွံ့ဖြိုးတိုးတက်ရေးညီလာခံမှာမကြမီကပြောကြားခဲ့တာဖြစ်ပါတယ်။အခုလိုအမျိုးသမီးများစီးပွားရေးလုပ်ကိုင်ရမှာထောက်ခံအားပေးတဲ့ policy တွေကြိုးပမ်းပေးမဲ့ကိရိတွေဟာဒီလမတ်လမှာကြာရောက်တဲ့ Women's History Month အမျိုးသမီးများသမိုင်းတင်လမှာဆောင်ဖို့ဖြစ်တဲ့လုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေမှာအမျိုးသမီးများဦးဆောင်လမ်းပြတွေကိုကွန်ပြူတာဆိုတဲ့ဆောင်ပုံးနဲ့လိုက်ဖက်လာတယ်လို့ဆိုရမှာပါ။အမေရိကန်ပြည်ထောင်စုမှာမတ်လမှာအမျိုးသမီးများတမိုင်းတင်တာကိုဆင်နွှဲကြစီပဲဖြစ်တဲ့အတိုင်းဒီလကြောက်ရောက်တိုင်းတမိုင်းဆက်ဆက်သမရတွေကအမျိုးသမီးများတမိုင်းတင်တာကိုကွန်ပြူတာရဲ့ကြီးညာချက်တွေကိုထုတ်ပြန်ခဲ့ကြရမှာ။မတ်လတည့်နေ့ကတော့အမေရိကန်သမ္မတထရမ့်ကအမျိုးသမီးများတမိုင်းတင်တာကိုကွန်ပြူတာရဲ့ကြီးညာချက်ကိုထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လူနေမှုဘဝအမျိုးမျိုးမှာမြို့သမီးများအပြည့်အဝပါဝင်ဆင်နွှဲနိုင်ရေးအတွက်ထောက်ခံအားပေးရမှာရရှိခဲ့တဲ့အောင်မြင်မှုတွေကိုချီးကျူးတဲ့အကြောင်းနဲ့အမေရိကန်နိုင်ငံအပြင်ကမ္ဘာတစ်ဖက်မှာလည်းမြို့သမီးများအခွင့်အရေးကိုထောက်ခံအားပေးသွားဖို့တန်တိတ်ထန်ခံမာတဲ့အကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မတ်လတစ်လလုံးကျင်းပတဲ့အမေရိကန်အမျိုးသမီးများသမိုင်းတင်လာရဲ့အခြေခံကတော့မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့ကပဲဖြစ်ပါတယ်။အဲ့ဒီနေ့ကို1985ခုနှစ်ကစလို့ကုလသမဂ္ဂကကမ္ဘာတဝန်းဆင်နွှဲခဲ့တာပါ။မြို့သူများအောင်မြင်မှုတွေကို1980ခုနှစ်ကထိုးစဉ်သမ္မတဂျီမီကာတယ်လက်ထက်ကတပတ်ကြာဆင်နွှဲဖို့ကြေညာချက်ထုတ်ပြန်ခဲ့ပေမဲ့လို့လေလွှတ်တော်ရဲ့အတည်ပြုချက်ကိုမရယူခင်နိုင်ပါဘူး။တခါ1980ခုနှစ်မှာသမ္မတရော်နယ်ရေဂန်တက်လာပြီးတဲ့နောက်လွှတ်တော်ရဲ့ထောက်ခံမှုနဲ့မြို့သူများတမိုင်းတင်လာကိုသတင်းတပတ်ကြာဆင်နွှဲဖို့1980ခုနှစ်မှာတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးတွေရဲ့သမိုင်းတင်တဲ့အောင်မြင်မှုတွေဟာများပြားလွန်းလာတဲ့အတွက်သတင်းတပတ်တာပဲအချိန်ယူဆင်နွှဲဖို့မလုံလောက်တာကိုတွေ့ရှိတဲ့အတွက်1980ခုနှစ်မှာသမ္မတရေဂန်ကတလကြာဆင်နွှဲဖို့တတ်မှတ်ပေးခဲ့ရာကစလို့ခုထိမတ်လကြာရောက်တိုင်းတလကြာဆင်နွှဲတဲ့အလေ့ဖြစ်လာတာဖြစ်ပါတယ်။အမျိုးသမီးများသမိုင်းတင်အောင်မြင်မှုတွေနဲ့တည်တည်တည်ထိုက်တဲ့အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုတွေဆောင်ရွက်ပေးခဲ့သူတွေကဘယ်သူတွေပါလဲ။မော်လီမက်ဂရဂါကတော့ NUHB လို့ထုတ်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြင်အမှုဆောင်ဒါရိုက်တာလည်းဖြစ်ပါလေ
။ Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်နီလာကန်မှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကန်နောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့တန်းတူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောင်းဆိုခဲ့တယ်လို့မြတ်မီညာမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တနီကအလစ်ဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်ဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။မစ်မက်ဂရဂါက
The major personality at Seneca Falls was a woman.
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာနီလာကမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့အလစ်ဘက်ကေဒီစတန်တန်ဖြစ်ပါတယ်။သူကတော့စနကောဖောလ်စ်ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလစ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရပ်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီဂျင်ညာစာရန်မှာရေးသားခဲ့ပါတယ်
ကူလို1848ခုနှစ်ကစလို့ဆူဇန်ဘီအန်တိုနီနဲ့အလစ်ဘတ်ကေဒီစတန်တန်တို့လိုမြို့သမီးအချို့တော်ဆောင်ရွက်ချိုးဖောက်မှုကြောင့်1890ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16ရာအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများခွင့်လှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ်စနီကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်းတူခွင့်ရေးကြီးညာစာရန်ကြီးကိုစနီကာဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုပြင်ပြလိုပါတယ
်။ We hold these truths to be self-evident.That all men and women are created equal, that they are endowed by their creator with certain
rights. ဒီမှန်တရားတွေဟာလက်တွေ့ကြပါလေ။မျိုးသားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါလေ။ဘုရားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါလေ။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါလေလို့စနီကာဖောလ်စ်ကျညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်ကစနီကာဖောလ်စ်ကျညာကမှာအမျိုးသား40အပါဝင်လူ240လောက်တယောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကျညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်။ Section 19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆုံးမှုကိုထိတိမိမိစကားအသုံးနှုန်းနဲ့ကြီးညာစာတမ်းကြီးမှာဝေဖန်ထားပါတယ
် He has compelled her to submit to laws in the formation of which she had no voice
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်အမျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေမြေယာပိုင်ဆိုင်ခွင့်တွေလစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်ဒါအပြင်အတက်မွေးဝင်းကျောင်းနှင့်နိုင်ငံရေးမှဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employments and from those she is permitted
မြန်ဆွန်ကြီးမမဲအလားလားရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါလေမျိုးသမီးတွေလက်ကိုင်းခွင့်ရှိတဲ့ကျန်လုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Snicker Falls ကြီးညာစာရန်ကြီးမှထောက်ပြထားပါတယ်ဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တပည့်ရှိတဲ့အမျိုးသမီးတရားလုံးကမချေနှက်ကြဘူးလို့လည်းကြီးညာစာတမ်းကြီးမှာထောက်ပြထားပါတယ
် Now in view of this entire disenfranchisement of one half the people of this country we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမချေနှက်ကြတဲ့နိုင်ငံရဲ့လူဦးရေတပည့်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Snicker Falls တင်ရစာရန်ကြီးမှာဖော်ပြထားပါတယ်။ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်ခုဆိုအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ကဏ္ဍတွေမှာအမျိုးသမီးတွေဒန်းတူရပိုင်ခွင့်တွေရရှိကြပြီးဥပဒေအရလည်းကာကွယ်ဆောက်ရှောက်ပေးထားတာတွေရှိပေမဲ့တန်းတူအခွင့်အရေးရရှိဖို့တော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးကျိုးတော်ဆောင်တွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တကိုရေကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger Not an awful